ယခင်မိနေမျိုးမျိုးနယ်အတွင်းကအိုးရင်ဆုံးခွာထွက်ပြေးသူ80ရာခိုင်နှုန်းဟာနိုင်ငံသားတွေဖြစ်ပေမဲ့ဒီလူတွေရဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်တွေကိုအလွန်ကြုံကန့်သတ်ထားတဲ့ပုံမှာစိတ်ပြတ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်းဘော့ဂနာကပြောလိုက်ပါတယ်။ဒါပေမဲ့လည်းအိုးရင်ဆုံးခွာထွက်ပြေးနေထိုင်သူတွေလက်ရှိနေထိုင်နေတဲ့ဒုက္ခသည်စခန်းတွေကိုပိတ်သိမ်းရေးမဟာဗျူဟာကိုရေးဆွဲခဲ့ပြီးအဲ့ဒီမဟာဗျူဟာတိုင်းလှုပ်ဆောင်ဖို့အစဉ်အဆက်ဖြစ်နေတဲ့အပေါ်မှာသူမအနေနဲ့ကြိုးဆိုတယ်လို့ဇူလိုင်လ17ရက်နေ့နေစွဲနဲ့သတင်းမီဒီယာတွေကိုထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာသူမကပြောထားပါတယ်မစ်ဘုဂနာဟာဇူလိုင်လ9ရက်နေ့ကနေ17ရက်နေ့ထိ10ရက်ကြာမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါဒီခီးစဉ်ထဲမှာသူမဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆတ်စုကြည်လူကပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးလူသမားဝန်ကြီးဦးသိန်းဆွေပါဝင်ပြည်တော်စုဝန်ကြီးတွေနဲ့တွေ့ဆုံခဲ့သလိုတက်မတော်ဒုတိယကာကွယ်ဦးစီးချုပ်ဒုတိယဘဂျုံမူကြီးဆိုဝင်မျိုးသားလွတ်တော်ဒုဥက္ကဋ္ဌဦးအေးတောင်နဲ့တခြားလွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုတွေအတွင်းမှာလူမျိုးရေးဆိုင်ရာကိစ္စရပ်များပြင်လူမှုတိုင်းပိုင်းတွေအတွင်းကခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးကြတာပါ။ဒါအပြင်ခွဲခြားဆက်ဆံတာတွေအမုန်းစကားတွေနဲ့ဘာသာရေးကိုနိုင်ငံရေးရည်ရွယ်ချက်နဲ့အသုံးချနေတာတွေကိုလည်းအစိုးရအနေနဲ့ပြင်းပြင်းထန်ထန်စန့်ကျင်လှုပ်ဆောင်သွားဖို့ကိုလည်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်မစ်ဘုဂနာကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။